မြန်မာစစ်တပ်အကြီးအကဲပူးပေါင်းမှုကြီးမင်းအောင်လှိုင်ကိုတည်ရောတဲ့ပုံတွေအင်တာနက် Facebook လူမှုကွန်ရက် website မှာဖြန့်ဝေမှုနဲ့ဖန်ဆီးခံရသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်ဒီသတင်းအပြည့်စုံကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်
မြန်မာအစိုးရစစ်တပ်ကြီးကဲကိုတရော်တဲ့ပုံတွေအင်တာနက် Facebook လူမှုကွန်ရက် website မှာဖြန့်ဝေမှုနဲ့ဖန်ဆီးအရေးယူခံရတဲ့ Patrick Gunjali နဲ့ Macho Sunny Thun တို့ကိုချက်ချင်းပြန်လွှတ်ပေးဖို့ American နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။သူတို့အုပ်စုလုံးကိုအခုလိုဖန်ဆီးအရေးယူတယ်လို့ကြားသိရတဲ့အတွက်လွန်စွာစိတ်ပြည့်မိကြောင်း American နိုင်ငံရဲ့ဝန်ကြီးဌာနကပြောခွင့်ရသူ John Kirby ကပြောပါတယ
် On Burma, we're disappointed to hear reports that police have arrested and charged Patrick Gunjali.The spouse of International Women of Courage Award recipient, May Sabe Pugh, under the 2013 telecommunications law, reportedly in response to a Facebook post.
Nanganaga Myodami Tati Shinsuya, Mammy Sabe Pugh, Kimun Pitu, Patrick Gunjali, Facebook of Martinere, Jamia Kuja, Anabai Niga, Natan Satongu, Satoy Ubrine, Pansi, Ye, you get it, Sure, the Dini Jarebo, Genoro Sipia Mibare.အလားတူဖြစ်ရမျိုးနဲ့ပဲမချောဆန်နီထွန်းကိုလည်းအီလက်ထရောနစ်ဆက်သွယ်ရေးဥပဒေနဲ့အရေးယူထားတယ်ဆိုတာကျွန်တော်တို့နားလည်ထားပါတယ်
။အခုလိုဖန်ဆီးအရေးယူတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတင်းတင်းကြပ်ကြပ်ကန့်တတ်ရာရောက်သလိုလူအခွင့်အရေးကိုလေးစားလိုက်နာပြီးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေပါတယ်ဆိုတဲ့မြန်မာအစိုးရရဲ့ရည်တည်ချက်ဟာဒီမိုကရေစီစီးမင်းစည်းကမ်းနဲ့ကိုက်ညီမှုမရှိဘူးလို့လည်းဂျွန်ကဘီကပြောပါတယ်။တစ်ဆက်ထက်မှာပဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ဖြစ်တဲ့ Amnesty International AI အဖွဲ့ကလည်းဖမ်းဆီးအရေးယူခံထားရတဲ့ Patrick Gunjali နဲ့ Macho Sunny Thun တို့နဲ့ပတ်သက်ပြီးသူတို့အဖွဲ့အနေနဲ့စိုးရိမ်မကင်းဖြစ်ရတယ်လို့ချက်ချင်းပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။သူတို့နှုတ်ဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Amnesty International အဖွဲ့ကမြန်မာအရေးသူတည်သည့် Laura Hyde ကအခုလိုပြောပါတယ်
။ Amnesty International is deeply alarmed by the arrests of Patrick Gunjali and Macho Sunny Thun.It's outrageous to think that someone could face years in jail for nothing but a harmless Facebook post.
Patrick Gunjali နဲ့ Choe Sunny Thun တို့နှစ်ယောက်စလုံးဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Amnesty International အဖွဲ့အနေနဲ့သတိပြုမိပါတယ်။သူတို့နှစ်ယောက်စလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လိုသလိုသူတို့ကိုစုံစမ်းစစ်ဆေးနေတဲ့အမှုတွေကိုရပ်ဆိုင်းသင့်ပါတယ်။သူတို့နှစ်ဦးစလုံးယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလို့ကျွန်မတို့ကပြောပေမဲ့တကယ်တော့သူတို့နှစ်ယောက်စလုံးဖမ်းဆီးခံရတာဟာသူတို့ရဲ့အခြေခံလူအခွင့်အရေးကိုအသုံးပြုလို့ဖမ်းဆီးခံရတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲနိုင်ငံတကာအမျိုးသမီးတက်တီရှင်ဆူရမမီစပယ်ဖြူရဲ့အမျိုးသားဖက်ထရစ်ဂွန်ဂျာလီဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပုံကခြေထောက်ဖြစ်တက်နေထားတဲ့ပုံကို Facebook ပေါ်မှာဖြန့်ဝေခဲ့တာကြောင့်ဆက်တွယ်ရေးဥပဒေနဲ့ဖန်ဆီးအရေးယူခံလိုက်ရတာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်အောက်တိုဘာလ12ရက်နေ့တုန်းကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ပုံကိုရှင်တွဲတင်ထားပြီးတော့ဒေါ်ဆန်းစုကြည်ဝတ်ဆင်ထားတဲ့အစိမ်းရောင်ဝတ်အစားတိုင်းစစ်တပ်ကလည်းအဲ့ဒီအစိမ်းရောင်နဲ့ဆင်တူတဲ့စစ်ဝတ်စုံအယောင်တွေပြောင်းလဲဝတ်ဆင်တယ်ဆိုတော့တယောထားတဲ့ပုံတွေကိုဖြန့်ဝေခဲ့တဲ့အတွက်လည်းအစိုးရကမှချောစန်နီထွန်းကိုဖန်ဆီးအရေးယူခဲ့တာဖြစ်ပါတယ်ရှင်